သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါယနေ့စက်တင်ဘာလ22ရက်တောက်ကြနေ့အတွက် SPS news/ သတင်းထူးများကိုတင်ဆက်ပေးမှာဖြစ်ပါတယ်ကျွန်တော်ကเจอรองมายะนี่ไถตันตะเรมยาบันดาเอมุจินเชอร์เมอร์ซันเจ็งตินนอกซงโปเลียงวยโกทุบผอปยาตะบันดาเอมุจินเชอร์เมอร์ซีปีเกติบันดาเอ2เอตเวซันเจ็งตินปูงวยดอลลาร์22บิลเลียนโกทุบผอปยาตะอย่างชีบาเร15เนตวินอโซอากะต้งซ้วยติแทปฐมาซงเฉยปูงวยยาชีลามาผิดเตโลโซบาเรပုံငွေပြသမှုသည်ကုန်စည်တင်ပို့မှုအတွက်မြင့်မားသောဈေးနှုန်းများနှင့်အလုတ်ကင်များအားကောင်းလာခြင်းကြောင့်ဖြစ်တယ်လို့စီးပွားရေးပညာရှင်များကခန့်မှန်းနေကြပါသည်။ဘန်ဒါယီမှုဂျင်ချာမော့စ်က Sky News ကိုပြောရာတွင်ပုံငွေသည် Albanese အစိုးရ၏ကောင်းမွန်သောစီမံခန့်ခွဲမှုကြောင့်ဖြစ်တယ်လို့ဆိုပါသည်။ကျွန်ုပ်တို့ရရှိထားသည့်အတိုင်းဝင်ငွေတိုးတက်ကောင်းမွန်လာသောအခါမှာလုံသားဈေးကွက်အားကောင်းလာကကျွန်ုပ်တို့ပိုးကုန်များအတွက်ဈေးနှုန်းလည်းကောင်းလာပါလေ။အရေးကြီးတာကအဲ့ဒါကိုသင်ပါလို့မလဲ။ကျွန်ုပ်တို့လုံနိုင်တာကလူနေမှုစရိတ်အတွက်ဒေါ်လာဘီလီယံပေါင်းများစွာကိုထုတ်ပေးနေတဲ့တစ်ချိန်တည်းမှာပိုမိုကောင်းမွန်သောဘတ်ဂျက်ငွေရရှိရန်၎င်းအားလုံးနေပါကိုဗန်စီရင်သွင်းထားခြင်းပင်ဖြစ်ပါလေ။ကျွန်ုပ်တို့ရဲ့ယခင်တာဝန်ယူသူများသည်ဤဝင်ငွေအများစုကိုသုံးဆွဲပြစ်ကြပါれကျွန်ုပ်တို့သည်အားလုံးနေပါကိုဗမာစည်ရင်သွင်းထားသောဤငွေအစင့်မြင့်တင်မှုအများစုကိုသုံးဆွဲလိရှိပါれ Indigenous Voice to Parliament ရောနူမျိုးစွယ်စုခေါင်းဆောင်နှင့်မြောက်ပိုင်းဒေသမှလူမှုအခွင့်ရေးတက်ကြွလှုပ်ရှားသူတူက၎င်းသည်တိုင်းသားအသက်လွတ်တော်သို့စန္ဒခံယူပွဲ၌မဲပေးမှာမဟုတ်ကြောင်းပြောကြားပြီး yes မဲပေးခြင်းသည်ပေါင်းစည်းရန်နောက်ထပ်ခြေလှမ်းဖြစ်တယ်လို့စောတကတက်ပြောဆိုပါတယ် Reverend Dr. Digini Yini Gondara က The Voice သည် First Nation People အားလုံးရဲ့အမြင်များကိုကိုစားမပြုတ်နိုင်ပဲအချုံချာကိုသိခါချမယ်လို့ယုံကြည်ကြောင်းပြောဆိုပါတယ် The Voice ကိုထောက်ခံကြောင်းပေါ်ပြရန်အတွက် August လကGamma Festival တွင် Dialect Council မှဝင်ကြီးချုပ်နှင့်တွေ့ဆုံပြီးနောက်ထွက်ပေါ်လာခြင်းဖြစ်ပါれ Reverend Gondara ကသူသည်သဘောတူစာချုပ်ကိုဆက်လက်ထောက်ခံအားပေးမယ်လို့ပြောဆိုပါれကျွန်ုပ်သည်ပဋိညာဉ်ကိုတောင်းဆိုပါれယခုစာချုပ်ကို Mandawe Thiso တကယ်သို့ Yutu Yindi Treaty နောက်ဆိုတကယ်သို့ပါပဲ Yutu Yindi ကတဆင့်စာချုပ်ကိုမြင်တွေ့ဖို့တူသက်သက်တာမှာတော့မဖြစ်လာနိုင်တော့ပါဘူးမလေးရှားလေကြောင်း MH70 အတွက်တရားမျှတမှုဖြစ်ချခံခဲ့ရတဲ့မလေးရှားလေကြောင်းလိုင်း MH70 ရဲ့အသက်ခံခဲ့ရတဲ့လေယာဉ်အမှုထမ်းတွေခီးသည်တွေအတွက် Netherlands အာဏာပိုင်တွေနဲ့ Australia ကဆွေးနွေးနေပါတယ် Australia သည် MH70 ဖြတ်ချမှုအတွက်ပတ်ဖို့ကူညီမှုအတွက် 2022 ခုနှစ် November လတွင်တဲ့ဟိတ်ခရင်တရားရုံးမှပြစ်တင်ချမှတ်ခံထားရသောလူသုံးဦးပေါ်ပိတ်ဆို့အရေးယူမှုများပူးပေါင်းဆောင်ရွက်ရန် Netherlands နဲ့ဥရောပသမဂ္ဂတို့နဲ့ပူးပေါင်းဆောင်ရွက်ရှိပါသည်။ Australia နိုင်ငံသားသို့မဟုတ်အမဲထိုက်နေထိုင်သူ38ဦးပါဝင်လူ298ဦးစလုံးသေဆုံးခဲ့ပါသည်။နိုင်ငံခြားရေးဝန်ကြီး Penny Wong သည်နယူးယောက်တွင်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေပြီး၎င်းတို့ရဲ့ရာဇဝတ်မှုများအတွက်တာဝန်ရှိသူများကိုတရားစွဲရန်တရားစီဖို့အတွက်ဩစတြေးလျဆိုအားကတိုက်ပွဲဝင်သွားမယ်လို့ပြောဆိုပါတယ်လူပေါင်းများစွာအသက်ဆုံးရှုံးခဲ့ရတဲ့ MH17 ပြစ်ချခံရမှုနဲ့ပတ်သက်၍ Russian Federation ကိုအရေးယူရာပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့က Netherlands နဲ့တခြားနိုင်ငံတွေကကိုယ်စားလှယ်တွေနဲ့ဆွေးနွေးမှုကနေထွက်ပေါ်လာတာပါမှန်တရားတရားမျှတမှုနဲ့တာဝန်ခံမှုတို့ကိုရရှိရကျွန်ုပ်တို့ကကတိကဝတ်ပြုထားပါတယ
်
ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ